တောတာရှင်များရှင်ဘူသီးထောင်မောင်တော်နဲ့ရသေးထောင်မြို့နယ်တွေကဆရာဆရာမတွေအနေနဲ့တာဝန်ကျရာနယ်မြေတွေကိုလာမယ့်စက်တင်ဘာလ19ရက်နေ့နောက်ဆုံးထားပြီးတာဝန်ပြန်ထမ်းဆောင်ရမယ်လို့ရခိုင်ပြည်နယ်ပညာရေးမှူးရုံးကစက်တင်ဘာလ12ရက်နေ့ကညွှန်ကြားချက်ထုတ်ပြန်လိုက်တဲ့အတွက်ပညာရေးလောကအတွင်းကလူတွေမှာလှုပ်လှုပ်ရှားရှားဖြစ်သွားကြရပါတယ်။ညွှန်ကြားချက်ကိုလိုက်နာဖို့ပြက်ကွက်ရင်ဝန်ထမ်းစီးမြင့်စည်းကမ်းနဲ့အညီရေးယူဆောင်ရွက်မယ်လို့လည်းပါရှိပါတယ်။အဲ့ဒီလိုရေးယူမယ်ဆိုတဲ့စကားလုံးပါလာတဲ့အတွက်အဲ့ဒီဒေသတွေမှာပြန်လည်တာဝန်ထမ်းဆောင်ရမယ့်ဆရာဆရာမတွေမှာအတော်စိတ်ရှုပ်ထွေးစရာတွေဖြစ်လာရတယ်လို့မောင်တော်မျိုးနယ်ကျင်းချောင်းကျေးရွာကအထက်တန်းပြဆရာမဒေါ်သန်သန်ထေးကပြောပါတယ
်။အရေးယူနေဆိုပြီးတော့ပါတဲ့အတွက်ကြောင့်တောက်တဲ့သူတွေလည်းတောက်တာပေါ့နော်။တော်မဲသူလေးတော့တချို့တလေကြတော့လေအစနာလေးစူလေးမတော်နဲ့ပေါ့အလုတ်ထွက်အဲ့လိုမျိုးလေးပြောတဲ့သူလေးရှိတယ်။ဒီမိုင်းနာဆိုရင်လည်းအဲ့လိုမျိုးပဲအလုတ်ထွက်လိုက်ပါလားနဲ့ထွက်ဆိုတာကလွေတာပေါ့။ဒါမျိုးကျမတို့အတွက်အေးဆက်ခဲ့ရတဲ့အချိန်တွေကိုပို့ပြီးမညှောရတာကျောင်းလုံးလည်းနမျောတယ်မထွက်ဘူးဆိုရင်မပွားရဘူးအဲ့လိုမျိုးဖြစ်နေစင်ပြေမှုတော့မရှိဘူးထင်ပါတယ်ရှင်အဲ့ဒီကရောတယ်မှာခုတက်ပြီးကိုလူတွေကဖြစ်ပြောင်းနေရတော့မေးပြီးရင်အဲ့ဒီရောမှာကျမတို့မောင်တော်မျိုးနေချင်းချောင်းကြီးရောဆိုတာမှာတာဝန်ထမ်းဆောင်နေတာပါကျမကအဲ့ဒီကြီးရောဆိုရင်ကိုလုံးဝတိုင်းရင်းသားမျိုးသမီးတွေမရှိတော့ဘူးမျိုးသားတွေဒီပဲကြံခဲ့တာအဲ့ဒီအနေထားမှာကျမတို့တော့ပြီးတော့ဟိုတာဝန်ထမ်းဆောင်မှာဆိုတာတော့ကျမတို့အတွက်တော့ရုံလုံးအကြည့်တွေလုံးမြင်ပါတယ်
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဆရာဆရာမတွေကိုအတင်းအကျပ်ပြန်လည်ဆေလွတ်တာမပြုလုပ်ဖို့စက်တင်ဘာလ23ရက်နေ့မှာကြေညာချက်ထုတ်လိုက်ပါတယ်မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်အထွေထွေအတွင်းရင်းမှူးမန္တလေးတက္ကသိုလ်အင်္ဂလိပ်စာဌာနကတိကဦးတုတကအဲ့ဒီကြေညာချက်ထုတ်ပြန်ရတာနဲ့ပတ်သက်ပြီးတော့အခုလိုပြောပြပါတယ
်အဲ့ဒီမောင်တော်ဒေတာမှာကျွန်တော်တို့အကျန်းဖက်ဧရိယာပေါ့နော်ကျန်းဖက်တက်ခန့်ခန့်ရတဲ့ဒေတာမှာရှိနေမှုမရှိသေးဘူးပေါ့နော်အဲ့တော့အဲ့မှာနည်းနည်းအချိန်စောသေးတယ်ပေါ့အဲ့ဒါကိုကျွန်တော်တို့အဓိကတစ်ချက်ပြောချင်တယ်ပေါ့နော်နောက်ဒုတိယအချက်ကကျတော့ဆရာဆရာမတွေကဗာလက်နဲ့မှလည်းရှိတာမဟုတ်ဘူးလေအဲ့တော့ဝန်ထမ်းဖြစ်တဲ့အတွက်ပေါ့နော်သူရဲ့လုံခြုံရေးရောကျွန်တော်တို့ကဟိုဘယ်လိုစီစဉ်ပေးမလဲပေါ့အဲ့ဒီနှစ်ချက်ပေါ်ကိုအခြေခံပြီးတော့မှကျွန်တော်တို့ကထုတ်တာပေါ့ဒီလုံခြုံရေးနဲ့ပေါ့တည်ငြိမ်မှုရှိအောင်ပေါ့နော်အရင်လုပ်ပြီးမှဒါတည်ငြိမ်ပြီးအချမ်းပြီးဆိုတော့မှကျွန်တော်တို့အကြောင်းကိုပြန်ဖွင့်မယ်စာတင်မယ်ဆိုရင်ပို့ပြီးအဆင်ပြေမယ်ပေါ့။နောက်လုံခြုံရေးနဲ့ပတ်သက်လို့အထူးလုံခြုံရေးပေါ့နော်။ဒီမှာခံဝဲပို့လို့တော့လိုတာပေါ့နော်။နောက်တစ်ချိန်ညာဖြစ်ခဲ့ပြီးရှိတော့ဆိုပြီးတော့ကျွန်တော်တို့ကတွေးစရာတွေရှိလာလေ။အဲ့တော့မတည်ငြိမ်တဲ့ဒေသမငြိမ်သက်တဲ့ဒေသမှာတော့ပြီးတော့တာဝန်ထမ်းဆောင်ရတဲ့ဆရာဆရာမတွေတော့ပို့ပြီးတော့အရေးကြီးတယ်။အထူးသဖြင့်ဆရာမတွေပေါ့နော်။အဲ့မှာဆရာမတွေရဲ့လူမှုဘဝလုံခြုံအောင်အတက်နိုင်ဆုံးလုပ်ပေးရမယ်ပေါ့
။နိုင်ငံဖွံ့ဖြိုးတိုးတက်ရေးအေဂျင်တာယာရေးအတွက်ပညာရေးကိုအားစိုက်လှုပ်ဆောင်ရမှာအမှန်ဖြစ်ပေမဲ့နေမြေတည်ငြိမ်ရေးအတွက်လုံခြုံရေးဝန်ထမ်းတွေကအားစိုက်လှုပ်ဆောင်နေစေအချိန်မျိုးမှာအခြေအနေတည်ငြိမ်ကြောင်းအာမခံနိုင်မှသာဆရာဆရာမတွေကိုပြန်လှုပ်ဖို့ဆိုတဲ့အချက်ကိုလည်းကြေညာချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်ပညာရေးမှူးဦးအောင်ကျော်ထွန်းကတော့ဆရာဆရာမတွေရဲ့လုံခြုံရေးကိုအပြည့်အဝတာဝန်ယူမှာဖြစ်တယ်လို့ခုလိုပြောပါတယ်
။ဒါဆိုရဖွဲ့ကထုတ်တာပဲအဓိကလေ။ရခိုင်ပြည်နယ်ဆိုရဖွဲ့ကလည်းမင်းနဲ့အရောက်လာဆိုတော့ထုတ်တာပေါ့နော်။ကျွန်တော်တို့ကဝန်ထမ်းတွေဆိုတဲ့အခါဆိုရဖွဲ့ရဲ့ဟိုလုံခြုံရေးကျွန်တော်အကောင့်တွေပို့ပေးရတာကိုအဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကလူတွေကဒီဘုသူတော်မောင်တော်ကလူတွေကအကောင့်ပေါ့နော်ဒီဘက်အတွင်းဘက်အတွင်းပိုင်းကိုပြေးကြတယ်လို့ထင်ကြတယ်ဗျဒါပေမဲ့ဒီကျွန်တော်တို့တိုင်းရင်းသားတွေကြားကြီးကြံခဲ့တယ်ပေါ့မောင်တော်မလေးကြံတယ်ဘုသူတော်လေးကြံတယ်အဲ့လိုကြံတဲ့အထက်မှာကျွန်တော်တို့ကလေးတွေကြံခဲ့တယ်ဗျကလေးတွေကြံခဲ့တော့ကျွန်တော်စာသင်ပို့လို့တာကိုမပြေးနေပြေးနေကြံခဲ့တဲ့ကလေးတွေအတွက်ဆရာဆရာမလိုတယ်ပေါ့နော်ဒါပေမဲ့အကောင့်လုံးဆရာဆရာမတွေကိုတော့ခေါ်ဖို့တော့မလိုဘူးပေါ့ဗျာအဲ့ဘသူ့ကိုမှခေါ်ရဲဘသူ့ကိုကြချန်ထားခဲ့ရဲဆိုတာမျိုးလည်းမဖြစ်အောင်ကျွန်တော်တို့ကဒီမျိုးပေါ်မှာထားပေးမယ်ပေါ့လုံခြုံတဲ့နေရာမှာဆက်စပ်မှတ်တွေထားပါမယ်ထားပြီးတော့ဒီလိုအပ်တဲ့နေရာတွေမှာကျွန်တော်တို့တာဝန်ပေးမယ်ပေါ့ဗျာကျွန်တော်တို့ခုဦးတည်တော်ဆိုရင်ကျောင်း20ဖွင့်ဖို့လုပ်ထားပါတယ်ခင်ဗျာတကယ်လုံခြုံတဲ့ကျောင်းတွေပေါ့နော်မောင်တော်ကြတော့ခုကျွန်တော်၄ကျောင်းဖွင့်ထားပါပြီကျွန်တော်တို့တာဝန်ပေးတာတော့အမခန့်ရဲ့ရှိလို့ပေးတာပေါ့ဗျာမပေးတဲ့နေရာကတော့မရှိလို့မပေးတာပေါ့ဒါ not sure လေပေါ့နော်မောင်တော်မှာတာဝန်ကျတဲ့ဇာတ်သမားတွေကတော့မောင်တော်မျိုးပေါ်မှာကျွန်တော်တို့နေရာချထားပေးမှာပေါ့သူတို့တာဝန်ကျတဲ့ယောတွေမှာတကယ်လို့လုံခြုံရေးကောင်းတော့ရင်တော့ကျွန်တော်တို့သူတို့ကိုတာဝန်ပေးမှာပေါ့
ဒီကာလအတွင်းမှာပဲရခိုင်ပြည်နယ်ဗုဒ္ဓတော်မောင်တော်နဲ့ရသေးတော်မြို့နယ်တွေမှာနေရက်စွန်ကထွက်ပြေးတင်းရှောင်နေရတဲ့ဒေသခံ 4,200 ကျော်ကိုနေရက်ကိုပြန်ပြီးပို့ဆောင်ခဲ့တယ်လို့အစိုးရကစက်တင်ဘာလ23ရက်နေ့ကထုတ်ပြန်ပါတယ်လုံခြုံရေးကိုတက်မတော်နဲ့နေကြားဆောင်ရဲတပ်ဖွဲ့တွေကအပြည့်အဝယူထားပေးပြီးဖြစ်တဲ့အတွက်တိတ်ချောင်နေရသူတွေနေရက်ပြန်နိုင်ပြီလို့လည်းမောင်နှောမျိုးကိုကွင်းဆင်းလေ့လာခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကပြောပါလေကွင်းဆင်းလေ့လာခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေကအဲ့လိုပြောခဲ့ပြီးမဲ့အကြမ်းဖက်သမားတွေဟာတိုက်ခိုက်ဖျက်ဆီးမိရှို့တာမျိုးတွေထပ်လုပ်အောင်မှာပဲလို့ယုံကြည်နေသူဒေသခံတွေလည်းရှိပါတယ် အကျန်းဖက်သမားတွေနဲ့ပတ်သက်ပြီးတော့မောင်နှမမျိုးကတရားလွတ်တော်ရှင်နေကြီးဦးအောင်ကျော်ညွန့်ခန်းစားနေမိတာကတော့အခုလိုပ
ါဒီအကျန်းဖက်တွေဟာသူတို့တွေကရက်တန်သွားမဲ့သဘောနောက်ဆုတ်သွားမဲ့သဘောမျိုးမရှိပါဘူးလေးရင်လေးသလိုဆက်လက်ပြီးတော့ဒီအကျန်းဖက်မှုတွေကျွလွန်နေဥမ္မာပဲလို့ကျွန်တော်တို့ကမြင်ရတယ်ကြားရတယ်သိတာပါဘလူပဲပြောပြောဘလူပဲဖြစ်ဖြစ်ကိုယ်ရင်ကိုယ်ပြန်နေရှင်ကြတဲ့သဘောတော့ရှိတာပေါ့ကိုယ်အင်ကိုယ်ပြန်နေမယ်ဆိုပေမဲ့လမ်းမဆက်တည်းရမကောင်းတဲ့လုံုံရမပြေးနိုင်တဲ့နေရာမျိုးမှာကျမတို့ကျွန်တော်တို့နေရတာအလွန်တရာအသက်အန္တရာယ်ကိုစိုးရင်ရတဲ့အနေအထားမျိုးရှိပါတယ်လို့တော့ပြောကြတာပေါ့
ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအစိုးရရဲကင်းစခန်း30ကိုတပြိုင်နက်တည်းစီးနှင်းတိုက်ခိုက်ခဲ့တဲ့အာဆာအဖွဲ့အကိုတိုင်းကလည်းသူတို့တိုက်ခိုက်မှုတွေကိုတလရက်နာထားမယ်လို့လူသိရှင်ကြားထုတ်ဖော်ကြေညာထားပါတယ်။အဲ့ဒါဟာတလကြာပြီးတဲ့နောက်မှာအကြမ်းဖက်တိုက်ခိုက်မှုတွေပြန်လုပ်အောင်မယ်ဆိုတဲ့အထိပယ်ဖြစ်တယ်လို့လူထုကသုံးသပ်နေကြတယ်လို့မြို့ပေါ်ကဒုက္ခသည်စခန်းတွေမှာခိုလုံနေကြတဲ့အိုးအိမ်စွန့်ခွာထွက်ပြေးလာသူတွေကလည်းသူတို့နေထိုင်ရာဒေသမှာအစိုးရကလုံခြုံရေးအပြည့်အဝမပေးနိုင်သေး၍အိမ်ပြန်ပြီးမနေရဘူးလို့သတင်းမီဒီယာတွေမှာပြောဆိုနေကြတာတွေကိုနေ့စဉ်လို့မြင်တွေ့ဖတ်ရှုနေရဆဲဖြစ်ပါတယ်ရှင်။